ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာမုံမြို့နယ်ထဲမှာဒီဇင်ဘာလ2ရက်နေ့ကနေ9ရက်နေ့ထိစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်တွေဟာနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးခမာယ990တရင်ဌာနချုပ်မုံမြို့နယ်ရဲစခန်းနဲ့ကော့ပြင်တပ်စခန်းတွေကို KNU ဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒီနောက်ခမာယ599တရင်ဌာနချုပ်နဲ့မုံသားစီတရားကင်းတို့ကိုလည်းတိုက်ခိုက်ချေမုန်းနိုင်ခဲ့တယ်ဆိုပြီး KNU ကပြောပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ချသူတွေထဲမှာဗိုလ်မှူးဖော်ကြီးတွေပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်19ယောက်ရှိခဲ့တယ်လို့120လောက်လည်းသိဆုံးခဲ့ပြီးလက်နက်ခဲယမ်းအတော်များများကိုလည်းသိမ်းဆီးရရှိခဲ့တယ်ဆိုပြီး KNU ကဒီဇင်ဘာလ9ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒေသခံတွေကတော့အခုလိုပြောပြပါတယ်
။တက်ရင်ကို KNU KNL အဖွဲ့ကစုပေါင်းဖွဲ့နေတိုက်ပြီးတော့590တက်ရင်ကြောက်ပါရင်မှာအဲ့မှာနောက်လာပြီးကက်ဆွဲနေခါလေရ84ပေါ့အဲ့တက်ကိုပြန်ဝိုင်းနေခင်မှာဟိုက်တက်ဘုံမူကဘုံကြီးနေရပေါ့အားလုံး19ရပေါ့သူလက်နက်ချပြီးတော့အញ្ញံခံတယ်ပေါ့သူအခု KNU ကသူနေနေရှင်းလေးလုံးရှင်မှာတော့ရောက်ကြကြော်ပြရတို့တွေ့ရတယ်ပေါ့အခုလည်းဟိုဒီကျွန်တော်တို့မုံနာတဝိုင်းကန်းနာမရဲသူကပုတ်ဆော်တွေညံလို့ပေါ့
နှစ်ဖက်တိုက်ပွဲတွေအတွင်းခလာရ84ကဒူရင်မူဘိုမူကျော်လက်ခိုင်ဘိုကြီးအကာစုဘိုကြီးနန်နိုင်ထွန်းတို့အပါအဝင်19ဦးလက်နက်ချခဲ့တယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။မုံမျိုးပေါ်နဲ့အနီးနားကကြေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု3ရက်သက်တိုက်လုပ်တဲ့အတွက်လည်းဒေသခံတွေထွက်ပြေးနေရပြီးထိခိုက်သေးဆုံးမှုတွေရှိတယ်လို့လည်းပြောပါတယ်။ KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရုကလေးစေးကတော့လောလောဆယ်မှာစစ်ကောင်စီဘက်ကလက်နက်နဲ့အင်အားတွေဆုံးရှုံးခဲ့ရတဲ့အတွက်လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့ပြီးဒေသခံလူထုကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့လည်းပြောပါတယ်
။ရလောဆယ်မှာသူတို့ရဲ့အင်အားကနေပြည်တော်စစ်ခုဆိုတာမရှိတော့တဲ့အခါကျတော့ဒီလေကြောင်းပစ်ကူနဲ့လက်နက်ကြီးပစ်ကူပေါ့နော်အဲ့ဒီဟာတွေတော့ကျွန်တော်ပစ်ကပ်ဖြစ်တဲ့ပုံမှာဟိုလေငါတော့တော်တော်များတော့ဟုတ်တာပေါ့နော်တိုက်ခိုက်မှုတွေလုပ်နေတာပေါ့။ဟိုသူတို့ဒုက္ခပေးတဲ့ပစ်ခတ်မှုမျိုးတွေလုပ်နေတယ်အောင်မြင်တွေကအချိန်လေးပဲဒီဘက်ခံတွေကိုပြင်မှတ်ထားပြီးတော့တိုက်ခိုက်တဲ့နေသားမျိုးဖြစ်ပေါ်ဖြစ်နေတယ်အခုချိန်ကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုလည်းသိရပါတယ်ခင်ဗျာ
။နှစ်ဖက်တိုက်ပွဲတွေကြောင့်ကလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါမုံမြို့နယ်ထဲမှာတော့ဒေသခံ9000လောက်ဟာအိုးအိမ်တွေဆုံးခွာပြီးဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့တိုက်ဆုံးတာထိခိုက်ဒဏ်ရာရရှိတာတွေလည်းအများအပြားရှိနေပါတယ်ရှင်။